ကျူဘားနိုင်ငံဂွာတာနာမိုပင်လယ်အော်ကအမေရိကန်ရေတပ်ခြေစိုက်စခန်းမှာပြင်းထန်တဲ့မပေးမီထိမ့်သိမ်းထားတဲ့ရွှေပြောင်းခြေချသူတွေကိုအမေရိကန်ပြည်မဘက်ကနောက်ဆုံးတော့ပြန်လည်ခေါ်ယူခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေက VOA ကိုဗိုလ်တုံးကအတည်ပြုပါတယ်။ဂွာတာနာမိုစခန်းမှာထိမ့်သိမ်းထားတဲ့ချင်းချောက်မှုအဆင့်မြင့်မားတဲ့တရားဝင်နိုင်ငံသား23ဦးပါဝင်အကျဉ်းသား40ဦးကိုလူဝီဆီယနာပြည်နယ်ကိုအင်္ဂါနေ့မှာပို့ဆောင်ခဲ့ကြောင်းအမေရိကန်ကာဝေးဝန်ကြီးဌာနကအမည်မဖော်လိုတဲ့အရာရှိ2ဦးကပြောပါတယ်။ICE လို့အတူကောက်ခေါ်တဲ့လူမှုကြည်နဲ့အောက်ဖွန်ဌာနကတာဝန်ရှိသူတွေရဲ့လမ်းညွှန်မှုနဲ့အတူအကျဉ်းသားတွေကိုအရက်ဖက်သုံးလေယာဉ်တွေနဲ့ပို့ဆောင်ခဲ့တယ်လို့ဆိုပါတယ်။ ICE ဌာနနဲ့သူ့ရဲ့မိခင်ဖွဲ့စည်းဖြစ်တဲ့အမေမြေလုံခြုံရေးဌာန DHS2 က VOA ရဲ့မေးမြန်းထားချက်ကိုအကြောင်းမပြန်သေးပါဘူး။အမေရိကန်ပြည်ထောင်စုအမေမြေလုံခြုံရေးဝန်ကြီး Christine Nome ရဲ့လူမှုကွန်ရက်ထုတ်ပြန်ချက်မှာတော့ Guantanamo ကိုပို့တဲ့အထက်ကအများပြားဟာ Venezuela ရာဇဝတ်ဂိုင်းအဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ပြည်သူ့ရဲ့လက်ခွင့်သမ္မတသမဂ္ဂအပါအဝင်ရွှေပြောင်းအခြေချသူတွေရေးဆောင်ရွက်တဲ့အဖွဲ့အစည်းတွေကတော့ဂွာတာနာမိုပင်လယ်အော်မှာရွှေပြောင်းသူတွေကိုထိန်းသိမ်းတာနဲ့ပတ်သက်ပြီးအမေရိကန်အစိုးရကိုတရားစွဲဆိုမှုတွေလည်းပြုလုပ်ထားပါတယ်ခင်ဗျာ။